မြန်မာနိုင်ငံမှာပြီးခဲ့တဲ့လစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဆန္ဒပြဆန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နင်းနေချိန်မှာပဲဖေဗရူလာကုန်လောက်ကစပြီးမြန်မာနိုင်ငံကနေအိန္ဒိယအိန္ဒိယဘက်ကိုထွက်ပြေးလာသူပေါင်း400ကျော်ရှိနေပါပြီ။ဒီထဲမှာရဲဝန်ထမ်းအများအပြားပါဝင်နေတယ်လို့အိန္ဒိယရဲအရာရှိတူကတင်းနယ်လာနေမှာပြောပါတယ်။တောက်ကြံလေးကတော့နေဆက်ကျော်ဖြတ်ထွက်ပြေးလာသူပေါင်း116ယောက်ရှိနေတယ်လို့မီဇရန်ပြည်နယ်ကရဲအရာရှိတူကရိုက်ဂျာသတင်းဌာနကိုပြောပါတယ်။ထွက်ပြေးလာသူတွေထဲမှာရဲနဲ့မိသက်သမားတွေပါဝင်ပြီးတချို့ကအဝတ်အစားနည်းငယ်ကလွဲလို့ဘာမှမယူနိုင်ပဲထွက်ပြေးလာကြတာပါ
။သူကကျွန်တော်ချူရောကရာကပ်ဥပနာကန်အန်ဒတ်တောတေကလမ်လကဘာ
ငင်းငင်းချင်းချင်းဆန္ဒပြတယ်အပြစ်မရှိတဲ့သူတွေရာဇဝတ်မှုမကျူးလွန်တဲ့သူတွေကိုတနတ်နဲ့ပြစ်တာရိုက်နှက်တာတွေမလုပ်နိုင်လို့ထွက်ပြေးလာတာဖြစ်ကြောင်းထွက်ပြေးလာတဲ့ရဲအရာရှိဖော်စီကပြောသွားတာပါ။အိန္ဒိယဗဟိုအစိုးရကတော့တဖက်နိုင်ငံကလူတွေအလုံးရင်းနဲ့ဝင်မလာအောင်တားဆီးဖို့အတွက်ဒေသအာဏာပိုင်တွေကိုညှဉ်းပန်းထားတာဖြစ်တဲ့နိုင်ငံနေဆက်ဒေသဟာတောတောင်ထူထပ်တဲ့အတွက်ထွက်ပြေးလာသူတွေကိုတားဆီးဖို့ကခက်ခဲနေတာပါ။